အမေရိကန်သမ္မတဖြစ်ရွေးကောက်တင်မြှောက်ခံရတဲ့ဒေါ်နယ်ထရမ့်ဟာဥရောပသမ္မတနဲ့အမေရိကန်နိုင်ငံသားဆက်ဆံရေးကိုအန္တရာယ်ဖြစ်စေတယ်လို့ဥရောပကောင်ရှင်ဥက္ကဋ္ဌယွန်ကလော့ဒ်ယွန်ကာကပြောလိုက်ပါတယ်။လာမယ့်ဇန်နဝါရီလမှာသမ္မတအဖြစ်တာဝန်ယူတာနဲ့ဒေါ်နယ်ထရမ့်အနေနဲ့အချိန်နည်းနည်းလောက်အလဟတ်သက်မဖြစ်အောင်ရှောင်ရှားနိုင်ဖို့ဥရောပမှာဘယ်လိုလုပ်ကြရလဲဆိုတာကိုအမြန်လေ့လာမှာဖြစ်တယ်လို့ယွန်ကာကလူဇမ်ဘတ်နိုင်ငံမှာကျင်းပတဲ့ညီလာခံအတွင်းကျောင်းသားကျောင်းသူတွေကိုတောက်ကြနေကပြောကြားခဲ့တာပါ။ဒါပြင်ဒေါ်နယ်ထရမ့်ကနေတိုးအဖွဲ့တည်ရှိမှုအပေါ်မှာမေးခွန်းထုတ်ခဲ့ကြောင်းနေတိုးအဖွဲ့ဟာဥရောပရဲ့ကာကွယ်ရေးပုံစံဖြစ်တာကြောင့်ဒါကစိုးရတဲ့အကျိုးဆက်တွေဖြစ်လာစေနိုင်တယ်လို့ယွန်ကာကညီလာခံတက်ရောက်လာသူတွေကိုပြောပါတယ်။ရုရှားသမ္မတပူတင်ကိုချီးကျူးခဲ့တဲ့ဒေါ်နယ်ထရမ့်ကနေတိုးအဖွဲ့ရဲ့စူပေါင်းကာကွယ်ရေးမူဝါဒနဲ့ပတ်သက်ပြီးမေးခွန်းထုတ်ခဲ့တာကြောင့်သူသမ္မတဖြစ်လာတာကိုဥရောပခေါင်းဆောင်တွေကမှလည်းအံ့ဩခဲ့ကြသလိုတချို့တွေကလည်းစိုးရိမ်တဲ့အထီးပါဖြစ်လာနေကြပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမဲဆွဲစီယုံရေးကာလအတွင်းမှာတော့တချို့ဥရောပနိုင်ငံတွေကနယ်စပ်တွေကိုဖွင့်ပေးပြီးရွှေပြောင်းကြေချာနေထိုင်သူတွေကိုလက်ခံခဲ့တဲ့မူဝါဒနဲ့ပတ်သက်ပြီးတော့လည်းဒေါ်နယ်ထရမ့်ကဝေဖန်ခဲ့တာဖြစ်ပါတယ်။တခြားဥရောပခေါင်းဆောင်တွေကအမေရိကန်သမ္မတနဲ့လက်တွဲလုပ်သွားဖို့မျှော်လင့်နေတယ်လို့ပြောကြားခဲ့တာကြောင့်ယွန်ကာရဲ့အခုပြောကြားချက်ကတော့အဲ့ဒီလူတွေနဲ့မတူဘဲကွဲပြားခြားနားနေပါတယ်ခင်ဗျာ။